င်သစ်နိုင်ငံပိုင်တူတောကုမ္ပဏီမြန်မာနိုင်ငံကထွက်ခွာသွားဖို့အတွက်ဆန္ဒပြပွဲတွေကိုနယ်သာလန်နိုင်ငံမှာစတင်ပြုလုပ်ခြင်းဟာတူတောကုမ္ပဏီပိုင်အစုရှယ်ယာအများစုဟာနယ်သာလန်နိုင်ငံသားတွေပိုင်ဆိုင်တာကြောင့်ဖြစ်တယ်လို့သိရပါတယ်။ပြီးခဲ့တဲ့အပတ်အတွင်းနယ်သာလန်နိုင်ငံပြည်နယ်၃ခုမှရှိတဲ့တူတောဓာတ်ဆီဆိုင်15ဆိုင်မှာမြန်မာဒီမိုကရေစီရေလှုပ်ရှားသူတွေမနာရန်ဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။ဒီဆန္ဒပြပွဲကို Burma Center for Netherlands အဖွဲ့နဲ့မြန်မာဒုက္ခသည်မိသားစုများစုပေါင်းပြုလုပ်ခဲ့ခြင်းမှာဆန္ဒပြပွဲမှာပါဝင်သူတို့ကအခုလိုပြောပြပါတယ်
။ဘုသူ၃ခုခွဲကတစ်ခါသွားရင်လူ၁၀ရောက်ပါတော့၃ရက်ဆိုတော့လူ၃၀အလက်ကျသွားတာ။အခြားမနေ့၈နာရီအရင်ထွက်တော့ညနေ၆နာရီပြန်ရောက်တယ်။အဲကျွန်တော်ဆန္ဒသွားပြတဲ့အခါမှာတချို့တော်တော်များများဆိုင်တွေကတော့အဲထိတ်လန့်ကြဖြစ်ပြီးတဲ့အခါမှာဘာလို့ဖြစ်တာလဲပေါ့သူတို့ကိုတိုတယ်ကုမ္ပဏီနဲ့မြန်မာနိုင်ငံပါတ်ဘာလို့ပတ်သက်လဲပေါ့ဆိုတော့ကျွန်တော်တို့ကဒီတိုတယ်ဌာနချုပ်ကနေပြီးမြန်မာနိုင်ငံမှာလူခွင့်ရေးချိုးပေါက်နေတဲ့စစ်ဆိုးရွားကိုအတိုက်ရိုက်အကူအညီပေးနေတယ်ကျွန်တော်သွားလို့ရှင်းပြလေဆိုင်တော်များကတော့သူတို့တော်တော်များကိုဝန်တာကျင်းနာဆောင်တယ်ပဲကျွန်တော်ဆရာသတင်းတွေလက်ခံရယူပြီးတဲ့အခါမှာသူတို့ဒီအစုရှယ်ယာစီးပွားရေးကြတော့ရှင်သူတို့ဒီကိစ္စကိုလူဖြစ်ရှင်းမလဲဆိုပြီးတော့သူမေးမဲ့အကြောင်းကျွန်တော်တို့ပြောပါတယ်။ဒါတချို့ဆိုင်တဆိုင်တော့ပဲတွေ့ပါတယ်။သူကတော့သူနားမလဲဘူးနိုင်ငံရေးနားမလို့စီးပွားရေးပဲနားလဲတယ်ဆိုတော့တဆိုင်တော့တွေ့တယ်။ဒါပေမဲ့အဲအဲ့ဆိုင်ကိုလည်းကျွန်တော်ပြေရှားအချိန်ယူရှင်းပြအောင်လဲနောက်ဆုံးတော့သူလည်းမလေးလာပါမယ်ဆိုတော့အဆင့်တော့ကျွန်တော်ရခဲ့တာပေါ့နော်
။ဒီဆန္ဒပြပွဲရဲ့အဓိကရည်ရွယ်ချက်ကတော့နယ်သာလန်နိုင်ငံမှာရှိတဲ့ Total Yinan ကုမ္ပဏီမှာအစုရှယ်ယာဝန်ထားသူတွေကို Total ကုမ္ပဏီကိုမြန်မာနိုင်ငံကထွက်သွားဖို့အတွက်ဖိအားပေးဖို့စီယုံဆောင်ရွက်တဲ့အစီအစဉ်ပဲဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်ဒီလှုပ်ရှားမှုအရာနယ်သာလန်နိုင်ငံမှာရှိတဲ့ Total Company ရဲ့အမှုဆောင်အရာရှိချုပ် Mr. M. Oliver နဲ့လည်းအပွဲဝင်တွေတွေ့ဆုံခဲ့ကြပါတယ်။ Mr. M. Oliver နဲ့တွေ့ဆုံခွင့်ရခဲ့သူကိုရန်နိုင်စိုးကိုဆက်ပြီးမေးကြည့်တဲ့အခါမှာ
Force Lever သုံးတာတော့လူခွင့်ရေးရှိုးဖောက်တာတော့သူတို့မလုပ်ရှင်သလိုသူတို့ရဲ့ Total Pilot Area မှာသူဟာအဲ့ဒီနေရာကိုဖွံ့ဖြိုးတိုးတက်တဲ့နေရာတစ်ခုဖြစ်သူတို့လုပ်ရှင်နေပြကားလမ်းတွေဆေးရုံတွေအထက်တန်းကျောင်းတွေကိုလည်းကျောင်းတွေအဲ့လိုဆောက်ပိတ်ရှင်နေသူကလေဆောက်ပိတ်ရှင်ပေမဲ့အစိုးရကခွင့်ပြုချက်မရတဲ့အတွက်သူတို့ကမလုပ်နိုင်ဆိုတဲ့အကြောင်းကိုကျွန်တော်ကိုရှင်းပြပါပါတယ်။အ
ဲ့တော့သူတို့အနေနဲ့ကြတော့ဗမာပြည်မှာလူခွင့်ရေးချိုးဖောက်မှုတွေကြဆင်းအောင်လို့ပူးပေါင်းဆောင်ရွက်ချင်ပါတယ်ဆိုတဲ့သဘောကိုသူတို့ပြောတယ်ပေါ့အဲ့လိုလား
။ဟုတ်ကဲ့သူကပူပေါင်းဆောင်ရွက်ရှင်ပါတယ်ပြီးတော့သူကသူတို့ဆောင်ရွက်မှုကြောင့်အခုဆိုရင်အဲ့ဒီနေရာမှာလူခွင့်ရှိုးဖောက်မှုတွေအရင်ထက်ပိုပြီးနေလာတယ်ပေါ့လေအဲ့ဒါသူတို့လေးဗမာစစ်ဆေးရကို pressure ပေးတယ်တဲ့ဒါပေမဲ့ဗမာစစ်ဆေးရကိုနားမထောင်တာများပါတယ်ဆိုပြီးသူတို့ပြောလေသူကလည်းစိတ်ကုန်နေတယ်အဲ့လိုပြောပြတယ်နော်စိတ်ကုန်နေတယ်ဆိုတော့သူက pressure တွေအများကြီးပေးခံရတာလေ
ဆိုတော့သူတို့စိတ်ကုန်နေဆိုလို့ရှိရင်သူတို့ဘာဖြစ်လို့ဆက်လုပ်နေတယ်လဲခင်ဗျအဲ့ဒါကိုမေးခဲ့ပြီလား
ဟုတ်ကဲ့သူတို့ကဆက်လုံနေတယ်ဆိုတာသူတို့ကဆက်လုံနေတာတခုပဲရှိတယ်သူပြောပြတာဘူးလေကျွန်တော်တို့ကတရုတ်ကနေပြီးရလက်မြောက်ပြီးအရှုံးပေးလိုက်ရတဲ့ပုံစံမျိုးကျွန်တော်တို့မလို့ရှင်ဘူးတဲ့ဘာကြောင့်ဆိုတော့တရုတ်ကနေရ offer လုံနေတဲ့ဗမာဆွေးရတယ်အမြဲကျွန်တော်တို့သူတို့ကမ်းလှမ်းနေဖို့လေခင်ဗျားတို့တခုလို့ဟိုထွက်သွားပြီးတရုတ်ကနေကိုဖြစ်ထားခဲ့ပါဆိုပြီးတော့ကမ်းလှမ်းလာရှိတယ်အဲ့အကြောင်းသူရှင်းကြပါတရုတ်စီမှာလက်မြောက်အရှုံးမပိတ်ရှင်တဲ့အတွက်သူတို့ကဗမာပြည်ကလို့လို့စီမထွက်ပြဖြစ်ပါတယ်ဒါပေမဲ့သူတို့ကစူးစမ်းနေတယ်ပေါ့လေဘလို့ solve ဖြစ်မလဲတကယ်လို့ထွက်သူတို့ထွက်တတ်မယ်ဆိုရင်ဘေးကုမ္ပဏီကနေပြီးတော့ဟိုဟာ replace လုပ်မလဲပြီးတော့သူတို့တကယ်လို့ထွက်သွားရင်သူတို့အတွက်အကျိုးအမြတ်ရှိမလားသူတို့ကုမ္ပဏီအတွက်နင့်နာမလားဒါပေမဲ့သူတို့ကနောက်ပြီးတော့အခုတော့ promise လုပ်ရဲနောက်ပြီးတော့ကျွန်တော်ဆက်ပြီးတော့ဗမာပြည်မှာ investment မလုပ်တော့ပါဘူးတဲ့ဒီထက်ပို့ပြီးတော့အဲ့ဒါကိုပြောရပ
ြ Total Company ရဲ့ Netherlands နိုင်ငံဆိုင်ရာအမှုဆောင်အရာရှိချုပ် Mr. Oliver နဲ့တွေ့ဆုံခွင့်ရခဲ့တဲ့ကိုရန်နိုင်စိုးပြောပြသွားတာပါ Total Company ကို PR ပေးရမှာလာမယ့်အပတ်တွေမှာတော့ Britain ၊ပြင်သစ်၊ Germany ၊ Switzerland ၊ Finland ၊ Belgium စတဲ့နိုင်ငံတွေမှာလည်းဆန္ဒပြလှုပ်ရှားမှုတွေဇက်တိုက်လှုပ်ရှားမယ်လို့သိရပါတယ်ဒီလှုပ်ရှားမှုတွေကိုတော့မြန်မာဒီမိုကရေစီရေးဆောင်ရွက်သူတွေဖွဲ့စည်းထားတဲ့ Burma EU Network ကတစ်ဆင့်ဆောင်ရွက်သွားမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ